အင်အားဖြင့်ဟာရီကိန်းမုန်တိုင်းအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကိုပြင်းပြင်းထန်ထန်စာဝင်လာနေပါပြီ။အမေရိကန်နိုင်ငံအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာဟာရီကိန်းအီတလီယာဟာဒီနေ့ဗုဒ္ဓဦးနေ့မှာစဝင်လာပြီးမို့ကန်ယိုရန်ဒေသတွေမှာမိုးများရေကြီးမီးပြတ်ပြီးတော့အသက်အန္တရာယ်ချိန်ချောက်တဲ့အထိမုန်တိုင်းထံအကြီးအကျယ်ခံရနိုင်ပွဲရှိတယ်လို့အမေရိကန်မိုးလေဝသနဲ့ဆလဗေဒဌာနကခန့်မှန်းထားပါတယ်။မုန်တဲ့ကြောင့်ဖလော်ရီဒါပြည်နယ်မှာမိုးကြီးပြီးအဝေးပြေးလက်မတချို့လည်းရေရှမ်းနေပြီးမုန်တိုင်းရဲ့ဘူချမကကန်ယိုရန်ဒေသနာကိုကတ်လာခြင်းတနအီကိုမိုင်130ကနေ160အတွင်းအပြင်းဆုံးတက်ခိုက်ခဲ့တယ်လို့ပြောခဲ့ပါတယ်။ကုန်တင်ပိုင်းကိုမဝင်ခင်ဟာရီကိန်းအီတလီယာကိုဒုတိယအပြင်းဆုံးအဆင့်၄အထိအင်အားပြင့်နိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကလည်းခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ဒီမြင့်တက်မှုကနေရာတချို့မှာ9ဘေကနေ16ဘေအထိရှိနိုင်တယ်လို့လည်းဒီအမေရိကန်မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။မုန်တိုင်းလက်ကျောင်းဘော်ကခရိုင်၈ခုကိုကသူတွေကိုတော့မဖြစ်မနေရွှေပြောင်းဖို့တာဝန်ရှိသူတွေအမိန့်ချမှတ်ထားပြီးတခြားခရိုင်14ခုကသူတွေကိုတော့ပြောင်းရွှေ့ပေးကြဖို့တိုက်တွန်းထားပါတယ်။မွန်တိုင်းတွင်ကဲတင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားရန်တပ်ဖွဲ့ဝင် 9,500 လောက်တာဝန်ချထားပြီးလူသားပေါင်း 3,000 ကျော်ကိုလည်းအစဉ်အသစ်ပြင်ခိုင်းထားပါတယ်။ဖလော်ရီဒါပြည်နယ်ကိုဝင်တဲ့လေပြင်းကြောင့်အနီးနားကဂျော်ဂျီယာပြည်နယ်ကိုလည်းဒီနေ့ဗိုလ်ဒူးနေ့မှာဝင်နိုင်ပြီးတောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာလည်းမနေ့ပြန်ချက်တာပရင်းနေ့အထိရေကြီးနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ